ဖမ်းဆီးခံထားရတဲ့တောင်တို့မျိုးဆက်တန်ကြားအဖွဲ့ကိုတရားခွင်မှအကူအညီပေးခဲ့တဲ့88မျိုးဆက်ခေါင်းဆောင်တဦးဖြစ်တဲ့မနီလာသိန်းပါဝင်တက်ကြွလှုပ်ရှားသူ5ဦးကိုအာဏာပိုင်တွေကဒီကနေ့ပဲတရားစွဲလိုက်ပါတယ်။တရားစွဲခံရသူတွေဘက်ကတော့ဖမ်းဆီးခံလူငယ်တွေရုံးထုတ်တဲ့အချိန်မှာရုံးရင်းစံခတ်အခြေအနေကိုကြားဝင်ဖြန့်ဖြေးပေးခဲ့တာသာဖြစ်ကြောင်းပြောဆိုထားတာပါ။အပြည့်အစုံကိုတော့ဆက်သွယ်စုံလင်ထားတဲ့မတ်စုမောင်ကပြောပြပါမယ်ရှင်။
တကယ်လို့မစဉ်းစားမတင်နဲ့တန်ကျပ်ထိုးခဲ့တဲ့အတွက်အေးအေးယူခံရပြီးတော့အခုခါအင်းစိန်ထောင်မှာထိမ့်သိမ်းခံနေရတဲ့ဒေါင်းလူမျိုးဆက်တန်ကျပ်အဖွဲ့ရုံးထုတ်ချိန်မှာလုံခြုံရေးတာဝန်ယူထားတဲ့ရဲတပ်ဖွဲ့ဝင်တွေအပေါ်ဝန်တရားနှောက်ယှက်မှုလက်ရောက်မှုအားပေးကူညီမှုတွေနဲ့88မျိုးဆက်ငြိမ်းချမ်းရေးနဲ့ပွင့်လင်းလူအဖွဲ့စည်းကမန္တလေးသိမ်းအပါအဝင်မရှားရမုံကိုနန်းလီကိုနိုင်ကိုသူနဲ့ကိုမင်းဟန်ထက်တို့၅ဦးကိုဗိုလ်ထောင်မျိုးနယ်ပြည်စခန်းကဒီကနေ့ဗိုလ်ထောင်တရားရုံးမှာတရားစွဲဆိုလိုက်ပါတယ်။တရားစွဲဆိုခံရတဲ့တက်ကြွလှုပ်ရှားသူတွေဘက်ကတော့တန်ကျပ်အဖွဲ့ဝင်လူငယ်တွေကိုအားပေးသူတွေနဲ့လုံခြုံရေးအဖွဲ့ဝင်တွေကြားရုံးရင်းစံခတ်ဖြစ်တဲ့အချိန်မှာဖြန့်ဖြေးပေးခဲ့တာပါဖြစ်ကြောင်းပြောဆိုထားပါတယ်။တရားစွဲခံရသူတို့ဖြစ်တဲ့88မျိုးဆက်ကျောင်းသူမန္တလေးသိန်းကတော့တရားဥပဒေနဲ့အညီအမှုကိုရင်ဆိုင်ဖို့ဆုံးဖြတ်ထားတယ်လို့ပြောပါတယ
်။ဒီနေ့ကတော့ကျမတို့ကအာမခံကိစ္စပဲပေါ့နော်။ရှင်းနေပါပါတယ်။အာမခံပေးတယ်ပေါ့။အဓိကတော့သူတို့ဆွဲထားတဲ့ပုံမှန်တွေပေါ့နော်။သူတို့တက်ထားတဲ့ပုံမှန်တွေက3353ဆိုတဲ့ပုံမှန်တွေကျမတို့ကိုတက်ထားတယ်။အဓိကကျမပြောချင်တာကတော့ကျမတို့ကိုဟိုပမာမကန်အတက်တက်ဆွဲဆိုထားတယ်လေကျမအခုတရားဥပဒေကြောင့်ရကျမရင်းဆိုင်နေရပေါ့နော်ဒီဘုံဟောင်းတရားရုံးမှာကျောင်းသူတွေအထောက်အကူဆင်းလာတဲ့အချိန်မှာပဲဘုံဟောင်းရဲစခန်းကရင်းနေရနေပြောမန်းစုရတနာမြင့်နဲ့မက်ဒီဆိုင်တုံးကိုတုံးလိုက်တဲ့အချိန်မှာအဲစဖြစ်သွားတဲ့ဖြစ်စဉ်ပေါ့အဲ့ဖြစ်စဉ်မှာကျမတို့ကနေပြီးတော့ဈာရရေဝင်ရောက်ဖြတ်ပြီးခဲ့တယ်ဒါပေမဲ့ဒီကနေ့ကိုထိလိုက်ရောကျောင်းတော်နဲ့လူတွေကတုံးတရားရေးဥပဒေမရှိဘဲနဲ့ကျမတို့ဈာဝင်ဖြတ်ပြီးတဲ့လူတွေကိုဟုတ်ပုံမှန်မျိုးစုံတက်ပြီးတော့ပေါ့နော်အခုကျမတို့တရားဆက်ဆိုထားခဲ့ရပေါ့
အခုလိုမျိုးငြိမ်းချမ်းရေးလှုပ်ရှားသူတိုင်းရင်းသားလူငယ်တွေတက်ကြွလှုပ်ရှားသူတွေဒီမိုကရေစီအင်အားစုတွေတပ်မကကျောင်းသားတွေအပေါ်မှာပြည်ထောင်စုနဲ့ကာကွယ်ရေးဘက်ကတရားစွဲဆိုသေးတာဟာဒီမိုကရေစီစံနှုန်းတွေကိုရည်ရွယ်ချက်ရှိရှိချိုးဖောက်မှုအဖြစ်လွတ်လပ်စွာလှုပ်ရှားမှုအတန်ကရှုမြင်ပါတယ်ဗိုလ်တော်တရားရုံးအထိအမှုဆွဲတင်ခဲ့တဲ့ရတဖွဲ့ဝီဒီဘက်ကဆောင်ရွက်ခဲ့မှုနဲ့ပတ်သက်ပြီးလည်းအမှုမှာတောင်းလျှောက်လိုက်ပါဆောင်ရွက်ပေးနေတဲ့လူလက်စွာလှူရှားမှုအတန်ကမောင်ဆောင်ခါကအခုလိုသုံးသပ်ပါတယ်
။ဒီတော့ဒီကိစ္စကြီးစဖြစ်တာကဒီမေလ20ရက်နေ့ဒုဖောင်းအမျိုးမျိုးတရားရုံးမှာတောင်းလို့ရတဲ့ရုံးတော့မှာဖြစ်ခဲ့တယ်ဆိုတော့ဘယ်တော့အဲမေလ20ရက်နေ့မှာဖြစ်ပြီးဒီနေ့အတွင်းမှာပဲဒုဖောင်းရဲစတန်နေပြီးတော့သူတို့လိုက်ရန်ဆန်းစီပြီးတော့ဒီအမှုဖွင့်အရေးယူခဲ့တယ်ပြီးတော့အမခံပေးခဲ့တယ်ဆိုတော့အဲ့ဒါဖြစ်ပြီးတော့နှစ်လကျော်ကြာတဲ့အချိန်တန်းမှာဒီအမှုသူဒီတရားရုံးမှာတင်နိုင်ခဲ့တာတွေ့ရတယ်ဒီစားတဲ့ရောဆိုရင်ပုံမှန်၄ခုနဲ့ကိုဆွဲခဲ့တာဒါကျွန်တော်တို့တွေ့ရတယ်ပုံမှန်353ရေ114ရေ116ရေ332ရေဆိုပြီးတော့ဆွဲဆိုခဲ့တယ်ပေါ့အဲလိုဆွဲဆိုခဲ့တာကိုကြည့်ချင်းအားဖြင့်သူတို့ဟာဒီပုံမှန်၄ခုဒီလိုကိစ္စလေးတစ်ခုလို့ပါပုံမှန်၄ခုတက်ပြီးဆွဲတော့ကြည့်ချင်းအားဖြင့်ဒီနောက်လို့မျိုးဆက်အပါဝင်ဒီသူတို့ကိုဝင်းရံနေပြီးဒီမှာတက်တဲ့သူတွေဘယ်လောက်ထိဒီရင်းကြီးအနေနဲ့ဒီရင်းရက်ကွက်နေတယ်ဘယ်လောက်ထိအမှုတွေခါနေလဲဆိုတာကိုသိတာကြည့်တယ်လို့ကျွန်တော်တော့မြင်နေတယ
်ဘုဒ္ဓဘာသာတရားရုပ်ဒီကနေ့ရုပ်ထုတ်စစ်ဆေးချိန်မှာတော့မက်ဒီလာသိအပါဝေ9ဦးကိုတရားသူကြီးကအမခံပေးလိုက်ပြီးနောက်သတိပတ်အင်္ဂါနေ့မှာထပ်မံရုပ်ချိန်ပေးထားပါတယ်တကယ်တော့ကစဉ်းစားမတင်ပဲတဲ့မြန်မာနိုင်ငံရဲ့လက်ရှိအခြေအနေကိုတန်ကြပ်ဆက်ဆိုခဲ့တဲ့ဒေါင်းတို့မျိုးဆက်တန်ကြပ်အဖွဲ့ဦးဆောင်သူတောင်းသားတွေကိုတန်ကြပ်ထဲမှာတပ်မတော်ကိုထိခိုက်စေတဲ့အတုံးတုံးတွေပါဝင်ခဲ့လို့ဆိုပြီးရေကုန်တိုင်းစစ်ဌာနချုပ်ကဒုတိယဗိုလ်ဘူးကြီးစန်းထွန်းမြင့်ကတရားလိုပြုလုပ်ပြီးတော့ပုံမှန်905ကကြီးအစီအယိုပြက်စီမှုနဲ့တရားစွဲဆိုပြီးတဲ့နောက်မှာတော့အင်းစိန်ကြီးထောင်ထဲမှာဖမ်းဆီးချုပ်နှောင်ထားတာဖြစ်ပါတယ်ရှင်